ခုဇန်နဝါရီလ20ရက်နေ့ကုန်ဆုံးတဲ့ကြဒင်းပတ်အစပိုင်းမှာအာဆီယံအခြေဆောင်အာရှနိုင်ငံများအဖွဲ့ကြီးရဲ့ထိပ်သီးညီလာခံကျင်းပခဲ့တဲ့သတင်းတွေတော်တော်လေးပဲကြားခဲ့ရပါတယ်။ဒီဖိလစ်ပိုင်နိုင်ငံစီဘူးမြို့မှာကျင်းပပြုလုပ်တဲ့12ကြိမ်မြောက်အခြေဆောင်အာရှနိုင်ငံများအသင်းထိပ်သီးညီလာခံစီဝေးပွဲကိုနိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေအစိုးရအဖွဲ့ခေါင်းဆောင်တွေနိုင်ငံအကြီးအကဲတွေတက်ရောက်ခဲ့ကြပါတယ်။ပြီးတော့အဲ့ဒီညီလာခံအပြီးမှာနောက်ဆက်တွဲအနေနဲ့အာဆီယံ10နိုင်ငံအပြင်တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယအစရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေပါဝင်ပြီးတော့အရှေ့အာရှထိပ်သီးညီလာခံဆိုပြီးတော့ဆက်လက်ပြီးကျင်းပပြုလုပ်ခဲ့ပါတယ်ဒီအတောအတွင်းမှာလည်းပဲညီလာခံရက်ပိုင်းမှာဒီနိုင်ငံခေါင်းဆောင်တွေအစိုးရအဖွဲ့ခေါင်းဆောင်တွေဟာတီးခြားနှစ်ယောက်ချင်းသုံးယောက်ချင်းဆွေးနွေးမှုတွေလည်းပဲတော်တော်လေးပဲလုပ်ခဲ့တဲ့အတွက်ကြောင့်ဒီညီလာခံမှာဒီခေါင်းဆောင်တွေဟာအချင်းချင်းအမြင်တွေသဘောထားတွေဖလှယ်ဖို့လို့အခွင့်အရေးပေါ်ထွက်ခဲ့ပါတယ်အဲဒါလို့တွေ့ဆုံကြတဲ့နေရာမှာအင်းရှင်ဖိလစ်ပိုင်နိုင်ငံသမ္မတမစ္စစ်အရိုယိုကနာဖဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဆိုးဝင်းနဲ့တရားတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးကိစ္စကိုအရှိန်အဟုန်ကောင်းကောင်းနဲ့စ조사လုပ်ဆောင်သွားဖို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုနေအင်ကျေချုပ်ဘဝကနေပြီးအမြန်ဆုံးလှုပ်ပေးဖို့ဆိုတာတွေကိုတော်တော်ကလေးဖိဖိစီစီပြောကြားခဲ့တယ်လို့လည်းသတင်းတွေမှာတွေ့ရပါတယ်။ညီလာခံပြီးဆုံးသွားတဲ့အခါထွက်ပေါ်လာတဲ့ကြေညာချက်တွေထဲမှာတော့မြန်မာတိုင်းရင်းသားတွေနဲ့လည်းသက်ဆိုင်တဲ့အကြောင်းချက်တွေပေါ်ထွက်လာပါတယ်အဲ့ဒါကတော့ဒီရွှေ့ပြောင်းအလုပ်သမားတွေ migrant workers တွေကိုအကာအကွယ်ဘယ်လိုပေးနိုင်မလဲဘယ်လိုစီစဉ်ရအောင်မယ်ဆိုတဲ့အဆွေးနွေးချက်တွေဒါအပြင်လည်းပဲဒီတရုတ်နိုင်ငံနဲ့အာဆီယံအဖွဲ့အစည်းမှာအကောက်ခွန်ကင်းမဲ့ဆုံး free trade area ဆိုတာကိုပေါ်ဆောင်ဖို့အတွက်အစီအစဉ်တွေပြင်းပြင်းထန်ထန်ကြိုးပမ်းသွားမယ်ဆိုတဲ့ဒီဆုံးဖြတ်ချက်တွေလည်းပဲပါရှိပါတယ်ဒါအပြင်ပိုးပြီးတော့အရေးကြီးတာကတော့အာဆီယံအဖွဲ့ကြီးအခုထူထောင်ခဲ့တာဟာနှစ်ပေါင်း40ကြာမြင့်ခဲ့ပြီဖြစ်ပေမဲ့လို့အဖွဲ့ဝင်နိုင်ငံတွေအပေါ်မှာစီးစီးနှောင်နှောင်ကြကြမမတ်လုပ်နိုင်တဲ့ဗရင်ဂျင်စာတန်းဆိုတာမရှိခဲ့သေးပါဘူးအဲဒါနဲ့ပတ်သက်ပြီးတော့ eminent persons group လို့ခေါ်တဲ့ဒီအဖွဲ့ဝင်နိုင်ငံတွေကထင်ရှားလူသိများတဲ့အရေးအချင်းပြည့်ဝတဲ့ခေါင်းဆောင်တွေပူးပေါင်းဖွဲ့စည်းထားတဲ့အဖွဲ့ကနေပြီးဗရင်ဂျင်စာတန်းမူကြမ်းကိုသူတို့ရေးဆွဲခဲ့တာအဲ့ဒီမှာဆွေးနွေးခဲ့ကြပါတယ်ပြီးတော့ဒီဗရင်ဂျင်စာတန်းပေါ်ထွက်လာတဲ့အခါမှာဘယ်လိုဖြစ်လာမလဲဆိုရင်အဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေကိုမလိုက်နာဘဲနဲ့အဖွဲ့ကုံတိတ်ခပြဲအောင်မျက်နှာပြဲအောင်လုပ်တဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်မှာအရေးယူဖို့အတွက်အစီအစဉ်တွေလည်းပဲအဲ့ဒီဆက်မှာထည့်သွင်းထားပါတယ်အဲ့တော့ဗရင်ဂျင်စရန်းကိုရေးဆွဲကြတဲ့ဟာအကြောင်းအချက်အခြေခံကတော့ဒီမြန်မာနိုင်ငံကြောင့်မို့လို့အာဆီယံအဖွဲ့မှာမျက်နှာပြဲရတာတွေများပြီးဒါတော့မြန်မာနိုင်ငံကိုဥတီပြီးရေးဆွဲတယ်လို့လည်းပဲအကဲပြပုဂ္ဂိုလ်တချို့ကတော့ဆိုကြပါတယ်အဲ့လိုပဲဖြစ်စေဒီဗရင်ဂျင်စရန်းပေါ်လာတဲ့အခါမှာအဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေကိုမလိုက်နာဘူးဒီအဖွဲ့ဝင်နိုင်ငံအများစုကဖြစ်ချင်တာကိုမလုပ်ဘူးဆိုလို့ရှိရင်ဒီအဖွဲ့ဝင်နိုင်ငံပေါ်မှာအရေးယူမှုအဆင့်ဆက်နဲ့နောက်ပိတ်ဆုံးအဖွဲ့တွေကနေပြီးတော့ထုတ်ပြတဲ့အဆင့်ထိအောင်အရေးယူနိုင်ဖို့အတွက်သူတို့ရေးဆွဲထားပါတယ်အဲ့တော့တကယ်လို့များအဲ့ဒီအခြေအနေတွေရောက်လာလို့မြန်မာနာအဖအစ်အစိုးရဟာဒီမိုကရေစီပေါ်ဆောင်ရေးကိုမလုပ်လို့ဟလာထုတ်ပြမယ်ဆိုရင်ဘယ်လိုများဖြစ်လာမလဲမြန်မာနာဖအစ်အစိုးရအနေနဲ့ကရောအဲ့လိုအခြေအနေမျိုးကိုအရောက်ခံမလားဟလာတွေးတော့ဇာတိလည်းအများကြီးပေါ်လာပါတယ်ဒီအကြောင်းအချက်တွေကိုအခုကျွန်တော်တို့ဥစွာပထမလန်ဒန်မြို့အခြေစိုက်သမိုင်းလေးလာသူဆရာဒေါက်တာအောင်ခင်ကသုံးသပ်ဆွေးနွေးပြပါလားခင်ဗျအ
ဲ့ဒီအာဆီယံထိပ်သီးညီလာခံမှာသူတို့ဒီအာဆီယံအခြေခံဥပဒေလို့ပေါ်ပြသဘောဖြစ်တယ်ဒီပဒင်းချင်းစာချုပ်ကိစ္စဆွေးနွေးတဲ့အခါမှာဒီအရေးယူတဲ့အချက်တွေဆိုဆွေးနွေးတာပေါ့မလိုက်နိုင်ရင်ဘယ်လိုအရေးယူမလဲစသဖြင့်ပေါ့ဗျာဆွေးနွေးတဲ့အခါမှာဒီဗမာကိုယ်စားလှယ်ကဟိုမကြာခဏမျက်နှာပြက်ပြက်သွားတယ်ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီးကဒီ AP သတင်းတောက်ကိုပြောတာကိုကျွန်တော် AP သတင်းတွာကျွန်တော်ပတ်လိုက်ရတယ်ကျွန်တော်ဆိုလိုချင်တာတော့ဒီအာဆီယံအဖွဲ့ဆိုတာကအားလုံးပေါ့ဗျာဟိုအများသဘောတူမှဝိုင်းလို့ကြဟိုဘီလိုကြီးမဆွတ်ဖက်ရေးပါညာဆိုပြီးတော့တော့အရေးယူမယ်လို့လည်းမရှိဘူးစီကံလည်းမရှိပဲနဲ့လို့အချောင်းလှုပ်လာတာဒါမှမဟုတ်လည်းအစည်းအဝေးတွေအများကြီးထိုင်ရတာပေါ့ဘာမဆူဆူသူအစည်းအဝေးလှုပ်ပြီးမှသူကြတာသူပြတော့လေအားလုံးသဘောတူညီချက်ရအောင်ပါဆိုပြီးသူကလှုပ်တယ်ပေါ့ဗျာအဲ့လိုလှုပ်လို့ရှိရင်နိုင်ငံတကာနိုင်ငံကသဘောမတူတာနဲ့အာဆီယံကရှေ့ဆက်ပြီးတွားလို့မရတော့တဲ့သဘောမျိုးဖြစ်နေတယ်ဆိုတော့ဒီ consensus ဆိုတဲ့ဒီအများသဘောတူညီချက်ကိုယူယူနေရတာပေါ့အဲ့တော့အဲ့လိုမျိုးကိုယူစရာမလိုပဲနဲ့ဟလာဟိုမဲဆန္ဒပေးပြီးတော့ဟိုဆုံးဖြတ်တဲ့နီးကိုကျင့်သုံးဖို့ဆိုပြီးတော့ဒီသောတော်ကပြောတဲ့ eminent person group ဆိုရဲတင်ရှားတဲ့ပုဂ္ဂိုလ်များဟိုရေးဆွဲတဲ့ပေါ့ဗျာ မူကျန်း48မျက်နှာမှာအဲ့ဒီမှာစာမျက်နှာ9မှာအဲ့လိုရေးထားတာကျွန်တော်တွေ့တယ်ဒီအများသဘောတူမှလုပ်ရတဲ့အာဆီယံဒလေးကိုတော့ဆက်လက်ပြီးတော့ထိမ့်သိမ်းထားမယ်ဒါပေမဲ့အများသဘောတူညီချက်မရဘဲနဲ့မဲဆန္ဒပေးပြီးတော့ကျင့်သုံးဖို့လည်းအကြံပေးထားတယ်ဥပမာပေါ့ဗျာကိစ္စတစ်ခုမှာအာဆီယံ10နိုင်ငံရှိတဲ့တဲကဟိုသုံးနိုင်ငံကသဘောမတူဆိုအဲဒီသုံးနိုင်ငံကိုပြီးပေးသားမယ်ဥပမာဖြစ်နိုင်တာတော့ဗမာရဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ပေါ့ဗျာအဲဒီဘူကောင်သုံးကောင်ကိုပြီးပေးသားပြီးတော့ကျန်တဲ့ခုနှစ်နိုင်ငံကအမေရိကန်နဲ့ဆက်ဆံမယ်ပေါ့ဗျာအဲဒီသဘောမျိုးတွေဖြစ်နိုင်တာပေါ့အများကြီ
းဟုတ်ကဲ့ဗျာအခုဒီညီလာခံမှာကျွန်တော်တို့ဒီအခြေအနေအရရကိုသတင်းတွေကြည့်ရတာပေါ့လေမြန်မာစစ်အစိုးရပေါ်မှာအဖွဲ့ဝင်နိုင်ငံတွေကတော်တော်ကိုပဲစိတ်ပြက်လက်ပြက်ရှိနေတယ်ဆိုတာဒီခေါင်းဆောင်တချို့ရဲ့ပြောကြားချက်တွေအရလည်းပဲကျွန်တော်သိရတယ်သူတို့ပြုမှုဒီဆက်ဆံပုံတွေကိုလည်းကျွန်တော်တို့သဘောပေါက်မိတယ်ပေါ့လေအဲ့တော့ခေတ်ကာလနဲ့ကိုက်ညီအောင်လို့နိုင်ငံအသီးသီးကပြောင်းလဲနေတဲ့အချိန်မှာဗမာအစိုးရကိုဒီမိုကရေစီလမ်းကြောင်းပေါ်တက်ခဲ့ပါဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်ပါဆိုပြီးသူတို့လည်းပဲသူတို့နီးနဲ့သူတို့တော့အနေချင်းတော့လည်းပြောခဲ့ကြမှာပေါ့လေဒါမှလည်းဘယ်လိုပဲဖြစ်ဖြစ်ဒီအနောက်အုပ်စုတွေကဖိအားပေးလာတဲ့အခါမှာအာဆီယံအဖွဲ့ကအရင်တော့ကတခြားလုံးမြန်မာအစိုးရကိုကာကွယ်ပေးလာခဲ့တယ်အခုဒီနှစ်ပိုင်းအတွင်းကြာတော့မှပဲဗမာအစိုးရကိုသူတို့အနေနဲ့ကာကွယ်ပေးတော့မှမဟုတ်ဘူးဗမာအစိုးရဟာဂရီးတွေလည်းပဲအချိန်ကြီးချိုးဖောက်ခဲ့တယ်ဆိုပြီးတော့ဒီလေတံတွေလည်းပဲအများကြီးကျွန်တော်တို့ကြားလာရတယ်အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေပေါ်မှာဒီမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝန်ကြီးဥပိုလ်လာတင့်အနေနဲ့ကြာတော့ဘယ်လိုသုံးသပ်မိလဲဆိုတော့ကျွန်တော်တို့ကြားပြသိခင်ဗ
ျဟုတ်ကဲ့ခင်ဗျဒါကတော့ဟိုအင်မတန်မှရှင်းပါတယ်ခုနဆရာကြီးကောင်းခင်ပြောသွားသလိုပဲကျွန်တော်မြန်မာနိုင်ငံရဲ့ပြဿနာတွေဟာဒေတာအတွင်းမှာတော်လကောင်နိုင်ငံတကာကိုတော်လကောင်ရိုက်ခတ်ခဲ့ပြီးတော့ထူးသဖြင့်တော့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဂုဏ်သိက္ခာကိုအချိန်ချင်းဖန်မှာထိပါညွှန်းနှံစေခဲ့တာအလုံးသိပဲဖြစ်ပါတယ်ထူးသဖြင့်တော့အရှေ့တောင်အာရှနိုင်ငံများကပါလီမန်အမတ်တွေကဂေါ် Civil Society Group ပေါ့နော်လူမှုလူလန်းစားအဖွဲ့အစည်းတွေကပါဒီကိစ္စတွေကိုလေးနဲ့ထားလာပြီးတော့2004ခုနှစ်လောက်ကစပြီးတော့သူတို့သက်ဆိုင်ရာအစိုးရတွေပေါ်မှာတိုက်တွန်းတောင်းဆိုမှုတွေဖိအားပေးမှုတွေလှုပ်လာကြတဲ့အတွက်ဒီ AIPMC လို့ခေါ်တဲ့ရှစ်တောင်အာရှနိုင်ငံများဆိုင်ရာအမှတ်များအသင်းရဲ့ကြိုးပမ်းမှုကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုနဲ့အဲ့ဒီအာရှစ်တောင်အာရှနိုင်ငံများအမှတ်များနဲ့ Civil Society အဖွဲ့အစည်းတွေရဲ့ပြည်သူလူထုတွေနဲ့ပူးပေါင်းဆောင်ရွက်မှုအရာလည်းပဲအာဆီယံနိုင်ငံများရဲ့အတွေးအခေါ်ဟာပြောင်းလာတယ်ဒီအပြင်မှာဒီဒေတာအတွင်းရဲ့ပြဿနာလို့သူတို့ကပြောပြောနေတဲ့ကိစ္စမှာကျွန်တော်တို့အနေနဲ့တိုက်တွန်းတာကလည်းဒေတာအတွင်းပြဿနာလို့ယူဆရင်ဒေတာအတွင်းမှာဖြည့်ရှင်းနိုင်အောင်လို့ဒေတာဆိုင်ရာအဖွဲ့အစည်းများဟာစီမင်းစည်းကမ်းတွေစနစ်တကျချိုးဖောက်မှုတွေလေးနက်တဲ့ပြင်ဆင်ဆောင်ရွက်မှုတွေရှိတဲ့နယ်ဆိုတော့ကျွန်တော်အစဉ်တိုင်းတိုက်တွန်းခဲ့တာဖြစ်ပါတယ်အခုလည်းပဲကျွန်တော်အနေနဲ့ကပြည်ရင်းစာတမ်းထွက်ပေါ်လာသည့်တိုင်အောင်ခုနကပြောတဲ့တချို့ကိစ္စများမှာ consensus policy is a democracy နီးကြအများသဘောတူဆုံးဖြတ်ချက်တွေကိုထည့်သွင်းမစဉ်းစားဘူးဆိုခဲ့လို့ရှိရင်အာဆီယံဟာဘယ်လိုပြည်ရင်းစာတမ်းမျိုးကိုပဲလှုပ်လှုပ်ရှေ့လျှောက်မှာအဖွဲ့ဝင်နိုင်ငံများရဲ့ဂုဏ်သိက္ခာနဲ့ဖွဲ့စည်းရေးဂုဏ်သိက္ခာကိုထိန်းသိမ်းနိုင်ဖို့လှမ်းဝေးသင့်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျ။အ
ာဆီယံအဖွဲ့ရဲ့ဒီပြည်ညင်စာတမ်းဆိုတာတကယ်တမ်းအကောင့်ထဲပေါ်လာတဲ့အခါမှာဒီစီမင်းစည်းကမ်းတွေကိုမလိုက်နာလို့အရေးယူကြမယ်ပြုကြမယ်ဆိုရင်မြန်မာနိုင်ငံကတော့ဥစ္စာပထမဒီအရေးယူခံမဲ့နိုင်ငံလို့ပဲမြင်နေကြတာပေါ့လေ။အဲ့တော့အဲ့လိုများဖြစ်လာရင်မြန်မာအစ်အစိုးရအနေနဲ့ဘယ်လိုသဘောထားမလဲဆိုတာလဲစဉ်းစားစရာတစ်ချက်ဖြစ်လာတာပေါ့လေ။အဲ့တော့ဒီမြန်မာရေးကိုအမြဲမပြတ်လေ့လာနေတဲ့ဒီဥအောင်နိုင်ဦးအနေနဲ့နော်ဘယ်လိုများသုံးသပ်မိလဲခင်ဗျပြောပါဦ
းကျွန်တော်တို့ဟလာဒီဆစ်ဆိုးရလက်ထက်မှာတော့ကျွန်တော်တော့တိတ်တော့ဖြူဖြူတော့မမြင်ဘူးခင်ဗျတကယ်လို့ဟလာဒီတစ်နှစ်နှစ်အတွင်းမှာဒါမှမဟုတ်3နှစ်နှစ်အတွင်းမှာအခုဒီအာဆီယံပြည်ညစာချုပ်ကြီးများပြီးသွားလို့ရှိလို့ရှိရင်မြန်မာဆစ်ဆိုးရကဒီစာချုပ်အတိုင်းမလိုက်နာဘူးဆိုရင်မြန်မာဆစ်ဆူရကိုအထုတ်ပြနိုင်တယ်လို့ပယ်ပြနိုင်တယ်လို့ဆိုတော့ဒီဆွေးနွေးချက်မျိုးကိုကျွန်တော်တို့ကြားနေရပါတယ်ဒါပေမဲ့ကျွန်တော်အမြင်ကပြောရလို့ရှိလို့ရှင်တော့ဒီစာချုပ်ဒီတကယ်တမ်းဖြစ်လာတယ်ဆိုလို့ရှိရင်ဆစ်ဆူရကသူနဲ့မကိုက်တဲ့အတွက်အာဆီယံကဒါထွက်တာမျိုးအာဆီယံကိုဂရုမစိုက်ပဲသွားတာမျိုးအလုပ်နိုင်ပါတယ်အခုလိုဟလာအနေထားမျိုးပေါ့နော်ဒီကျွန်တော်တို့ဒီပထမနိုင်ငံရေးအနေအထားတွေအထူးသဖြင့်တရုတ်အိန္ဒိယမြန်မာနဲ့ဆက်ဆံနေမြန်မာနိုင်ငံနဲ့ထူးထူးထူးထူးဆက်ဆံနေတဲ့အခြေအနေမှာဆိုလို့ရှိရင်မြန်မာဆစ်ဆွေးရအနေနဲ့အာဆီယံကိုဂရုမစိုက်ခြင်းနဲ့ပယ်ကောင်းပယ်နိုင်တဲ့အနေအထားမျိုးတွေအများကြီးတွေ့ရတယ်ခင်ဗျအဲ့တော့ အဲ့ဒါအဲ့ဒီပါအဲ့ဒီလိုအနေထားဟာဘာကိုပြတယ်လဲဆိုတော့ဒီဆစ်ဆူရကောင်းဆောင်ကြီးရဲ့ကျင်းပြမှုပေါ့ဗျာနော်ဒီနောက်ပြီးတော့အမျိုးအမြင်နဲ့မှုပေါ့နော်ဒါဟုတ်ဖို့ပြတယ်ခင်ဗျာကျွန်တော်တို့ဒီကမ္ဘာပေါ်မှာကြည့်မယ်ဆိုရင်ဒီဥရောပနိုင်ငံတွေရာဆိုလို့ရှိရင်လည်းစူပါအောင်ပြီးတော့ဥရောပသမဂ္ဂဆိုပြီးတော့စီးပွားရေးနိုင်ငံရေးလူမှုရေးဆေးရေးရာသူများနဲ့ဟလာအပြတ ြောအခုတော့ African Union ဆိုဖွဲ့ထားတာရှိတယ်ဒီ ASEAN ဆိုလို့ရှိရင်လည်းဒီတရုတ်နိုင်ငံတို့အိန္ဒိယနိုင်ငံတို့ဟလာအမေရိကန်စသဖြင့်ဒီရင်းဒီဒေတာတွေမှာရောနိုင်ငံတကာအရရောနောက်တစ်ခါဟလာနေကြားမဲ့ပြဿနာတွေဖြစ်တဲ့ဒီဒူစီယိုက်မှုတွေဒီခုနလိုဟလာဒီငှက်တုပ်ကွေးယောဂါလိုဖြစ်တဲ့ဟာမျိုးတွေစသဖြင့်ဒီလိုကိစ္စမျိုးတွေပါဝင်စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနိုင်ငံတကာနဲ့ပြန်ဆိုင်နေမှုအတွက်ကိုဆိုလို့ရှိရင်ပူးပေါင်းပြီးတော့ဆောင်ရွက်ရမယ်အဖွဲ့အစည်းတစ်ခုနဲ့တည်တည်ချာချာဟလာတွန့်ပြန်ရမယ်ဆိုတဲ့ရည်ရှိဟလာစနေစငါနေကျင်းစစသည်ဖြင့်ရည်ရှိမြုံမှန်းချက်တွေရှိနေတယ်ခင်ဗျအဲ့တော့ကျွန်တော်တို့နိုင်ငံဟာဆိုလို့ရှိရင်တနိုင်ငံနဲ့တကယ်တမ်းကျရင်ရပ်တည်ရင်ခုနလိုစီးပွားရေးရပူးပေါင်းဆောင်ရွက်မှုတွေရောဂျုံဂျုံရေးရတွေရောတကယ်တမ်းတော့ဟလာရပ်တည်နိုင်မှုဖြစ်တယ်ဗျအဲ့တော့ရည်ရှိမြင်နဲ့ကြည့်ဖို့လိုရဲ့ဟလာအာဆီယံနိုင်ငံတွေကအခုလိုပြည်ညာစာချုပ်ကြီးအလုပ်လာပြီးတော့မြန်မာစစ်ဆေးရကိုပယ်ဖို့စဉ်းစားတယ်ဆိုတဲ့ပုံစံမျိုးနဲ့စဉ်းစားတယ်ဆိုလို့ရှိရင်တော့အဲစစ်ဆေးရဘက်ကလည်းတော်တော်လေးကိုအမျှော်မြင်နေတယ်အဲ့လိုအယူဆမျိုးရှိရင်ပြင်တဲ့နယ်ပို့ပြီးတော့အာဆီယံနဲ့တည်တည်ချာချာပူးပေါင်းဆောင်ရွက်နိုင်မှုအတွက်နည်းလမ်းတွေကိုတည်တည်ချာချာရှာတဲ့လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကဥအောင်နိုင်ဦးပြောသွားတာဒီမြန်မာနာဖတ်စစ်ဆေးရအနေနဲ့ကနော်သူတို့လှုပ်ချင်အောင်မလှုပ်ရတော့ဘူးအာဆီယံအဖွဲ့ကြီးရဲ့အကာအကွယ်ကိုမရတော့ဘူးဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်ကနေပြီးတော့နှုတ်ထွက်သွားမယ်ဆိုရင်တိုင်းပြည်အတွက်နစ်နာကြတွေဖြစ်မလာဘူးလားနောက်ပြီးတော့တိုင်းပြည်ကပိုးပြီးတော့ဒီခေတ်နောက်ကိုဆွဲသွားမယ်ဆိုတာကောဖြစ်မလာနိုင်ဘူးလားခင်ဗျဆရာဦးအောင်ခင်ဗျလို့များအဲ့ဒီကိစ္စပေါ်မှာမြင်မိလားခင်ဗ
ျဒီမမစစ်အစိုးရရဲ့ပြဿနာကသူကဒီအဖြစ်ဖြစ်ဆိုင်ရာရဲ့ delay ကိုသူနားမလည်တာလေးလည်းမလေးစားဘူးနားလည်းမလည်ဘူး view လည်းမဆိုင်ဘူးပေါ့ဗျာဆိုတော့ तू ကထင်တာကလူအစည်းအဝေးတွေမှာဟလာဟိုအခုလည်းပဲဒီပြီးခဲ့တဲ့ဒီစေဘူးထိပ်ပြီးညီလာကမှလည်းဖိလစ်ပိုင်သမ္မတထုတ်ပြန်နေကြီးညာချက်မှာဒီအမျိုးသားပြန်လည်တင်မြှားရေးလုပ်ဖို့တိမ့်သိမ့်ထားသူတွေကိုလွှတ်ပေးဖို့ပါတီစုံပါဝင်တဲ့ဆွေးနွေးပွဲလုပ်ဖို့အစချက်ဖြစ်ရင်အာရှန်အသင်းကတောင်းဆိုတယ်လို့ဆိုပြီးဖော်ပြတာပဲလို့တောင်းဆိုတယ်လို့ဖော်ပြတာအင်တန်လေးနေတဲ့ကိစ္စဒါတော့ကိုအဲ့တော့သူများကတောင်းဆိုလို့မေတ္တာရက်ခဏာဟူဂရုမစိုက်ဘူးဆိုတဲ့ပုံစံမျိုးပေါ့ဗျာဆိုတော့ဒီနေရာမှာကျွန်တော်တခုဒီလိုဖြစ်လာတာလဲဘ ᱹ ကြောင့်လဲဆိုတော့ဒီနာအဖအိုဒီအေးယူဖို့ဖြစ်လာတဲ့ဒါဘ ᱹ ကြောင့်နာအဖကြောင့်ပဲလို့ဖြစ်လာတာပဲဗျာဟိုအားလုံးပြန်စဉ်းစားကြည့်မယ်ဆိုရင်အရင်တော့ကကျွန်တော်နာအဖအာဆီယံဆက်ဆံရေးမှာဒီနာဖရဲ့ဒီပင်းအကျံဖဲမှုကအာဆီယံအစိုးရတွေကိုတုံ့လုတ်သွားတယ်လို့ပြောနိုင်တယ်ဒီဒီပင်းအရေးခင်းကိုဒီသမိုင်းမှတ်တိုင်အဖြစ်နဲ့သတ်မှတ်ရမယ်လို့ကျွန်တော်တင်တယ်ဘာဖြစ်လို့လဲဆိုတော့ဒီပင်းမတိုင်ခင်ကနာဖအာဆီယံဆက်ဆံရေးကဒါတော့အခြေအနေမဆိုးဘူးပြဆိုတော့နာဖပြောတာကိုအာဆီယံကလက်ခံပြီးတော့ဖြစ်နိုးနဲ့ဒီစောင့်ကြည့်တဲ့အခြေအနေပဲရှိတယ်ဒါပေမဲ့ဒီပင်းနောက်ပိုင်းမှာအာဆီယံနာဖဆက်ဆံရေးကလုံးဝခြားနားသွားတယ်ဒါကြောင့်မို့လို့ဒီပင်းလူလူတုံ့ရှာမှုဟာအချီးအနှီးဖြစ်မသွားဘဲနဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ပြောနိုင်တယ်။အားလုံးသိပါတယ်ဒီပင်းနောက်ပိုင်းမှာဒီအာဆီယံကအခုအရင်ကဟိုနိုင်ငံကြီးဝင်ကြီးဝင်အောင်တို့ဥက္ကမဝင်တို့လှုပ်ပြီးတော့ဟိုအာဆီယံနိုင်ငံတွေတွားပြီးရှင်းပြတာလို့ပဲလို့လုပ်ရတယ်။အဲ့တော့ဒီနာအဖဆိုတဲ့လူမိုက်အစိုးရကိုဘယ်လိုလုပ်ပြီးတော့ကင်တွယ်မလဲဆိုတာနာဒီအာဆီယံအစိုးရတွေစဉ်းစားလာတယ်။ဆိုတော့2003ခုနှစ်ဟလာဒီဂျူလာမှာကျင်းပတဲ့အာဆီယံဝန်ကြီးများစည်းဝေးပွဲမှာဟလာအမျိုးသားပြန်လည်ပြည်ညာရေးဖို့ဒေါ်စုလှုပ်ပေးဖို့ဒီတိုင်းပဲပြောလာတာပဲဆိုတော့ဒီအာဆီယံအသင်းတွေကဒါဆပြီးတော့ဒီပိုင်းနောက်ပိုင်းမှာနာဖာကိုအပြင်းထန်ဝေဖန်ပြီးတော့ပြောလာတာကမကြုံစဘူးဖြစ်တဲ့အတွက်နာဖာလည်းနည်းနည်းလန့်သွားတယ်ဒါမှမဟုတ်ဦးဝင်းအောင်တို့ဦးခင်မောင်ကြီးတို့လှုပ်ပြီးတော့ရှင်းခိုင်းတာဆိုတော့အဲ့ဒီနောက်ပိုင်းမှာဟလာဒီ2005ခုနှစ်ဒီလောက်ရောက်လာတဲ့ခါကျတော့ဒီနာဖာနိုင်ငံကြီးလမ်းညွန်အကောင့်ထေပေါ်ရေးဒေါ်စုလှုပ်ပေးရေးနောက်ပြီးတော့အာဆီယံဥက္ကဋ္ဌမလုပ်ရေးစတဲ့ပြဿနာ၃ခုအဲ့ဒီ၃ခုကအလုံးဒွန်တွဲလာတယ်ဆိုတော့အဲ့ဒီကိစ္စတွေအလုံးကိုဒီခုနဥပိုလ်လန့်တဲ့သူရဲ့ဒီအာဆီယံပါလီမန်အဖွဲ့အစည်းလည်းလိုက်ပြီးတော့ဒါတွေစော်ဟောတယ်ဒေါ်လာဒေါ်လာကြာကြာဆိုတော့အဲ့ဒီမှာ အကုန်လုံးရောသွားတာပေါ့ဗျာအဲ့ဒီအချိန်မှာနောက်တခါမှတ်မိပါလိမ့်မယ်ခင်ဗျားတို့ဟာဘယ်တူတူအစီရင်ကစားတွက်လာပြီးနာဖာကိုလုံချုံကြီးကောင်စီမှာတင်ပြီးလုပ်ဖို့အဲ့ဒါကိုလည်းအာဆီယံပါလီမန်အမတ်ကြီးကသဘောတူတယ်ဆိုတော့အဲ့ဒါမျိုးတွေပေါ့ဗျာဟိုနောက်လျှောက်ဖြစ်လာတာဒီဒီပေးရင်နောက်ပိုင်းမှာဖြစ်လာတာဒီနာဖာအစိုးရကဒီလူမိုက်ဆန်ဆန်ဒီပေးရင်မှာဒီအချမ်းဖက်တဲ့ကိစ္စကိုလက်မခံနိုင်ဘူးဗျာလူတွေကအခုတော့ဒါကိုသူကဆက်ဆံနေလို့မပြောတာပဲမပြောမိနေသူလက်မခံဘူးအဲ့တော့အခုဒီနာဖာလည်းပဲဒီဥစ္စာပြောလို့မပြောဘူးဒါမင်းနဲ့တကယ်တကယ်ကြတော့ဟိုပြီးခဲ့တဲ့နှစ်ကဟိုဟိုဝင်ဘူးလေဟိုဟိုမလေးရှားနိုင်ငံသားကြီးဝေကြီးသွားဖို့ကိစ္စမှာတခါတည်းထစ်ထားတယ်ဘာလို့လဲဆိုတော့ဟိုဒေါ်စုနဲ့တွေ့ရင်လို့ပြောတဲ့အတွက်ဆိုပြီးတော့ဆိုတော့အဲ့တော့ဒေါ်စုနဲ့တွေ့ရင်လို့ပြောတယ်ဆိုတဲ့လူဆိုလို့ရှိရင်ဘလောက်ကြီးယာရုကြီးမလာဘူးဆိုတဲ့ဟာမျိုးပေါ့ဗျာဆိုတော့ဒီအပြည့်ဆိုင်ရာဥပဒေတို့ဘာတို့ဒီအပြည့်ဆိုင်ရာဒလေးထုံးစံတို့ rule of the game တို့ဒီဗမာဒီစစ်ဘူးကနားမမနေပဲဗျာအဲ့တော့ तू ကထင်ရမြင်ရအကုန်လုတ်တာပေါ့အဲ့တော့အကုန်လုတ်တာကိုခင်ဗျာနားလည်လို့နားလည်လို့ねစောင့်ကြည့်နေလို့မရဘူးအဲ့တော့တဖြည်းဖြည်းနဲ့ဒီအာဆီယံဘဝကလည်းဘယ်လိုဖြစ်လဲဆိုတော့ဒီနောက်ဝနန်ဒီနာဖာငခုံးမကြောင်ဒီအာဆီယံလေကြီးကပုတ်တော့မယ်အဖြစ်ရောက်တယ်အဲ့တော့နာဖာကအာနာဝင်နေပေါ့ဗျာနာဖာရသက်ပံအာနာယူထားကျင်တာနဲ့ပဲဒီအာဆီယံကလိုက်ပြီးတော့ဟိုနာဖာအလိုလိုက်ပြီးတော့ဟိုနာမည်ပြက်ခံရမလားဆိုတဲ့ပြဿနာပေါ့ဗျာသူမေးလာတာပေါ့နောက်ကြတော့ကျွန်တော်မြင်တာဘယ်လိုဖြစ်လာလဲဆိုတော့ဒီအမေရိကန်နဲ့ဆက်ဆံရေးမှာအများဆုံးပြည်လာတာအမေရိကန်ကလည်းဗမာအစိုးရကိုတန်ခတ်ရေးယူတယ်ဒီဗမာစစ်အစိုးရကိုလူမိုက်လို့အမေရိကန်လည်းသတ်မှတ်တာတယ်ဆိုတော့အမေရိကန်အာဆီယံဆက်ဆံရေးဟာအာဆီယံဗမာဆက်ဆံရေးနဲ့အများကြီးအစားပေါင်းထောင်ပေါင်းများစွာပူပြီးတော့ကြီးမားတာပေါ့ဗျာအဲ့တော့အမေရိကန်နဲ့ဆက်ဆံရေးကိုဒီအာဆီယံကဘယ်အပြက်ခံလို့ဖြစ်မလဲအဲ့ဒီအခါမှာဗမာအစိုးရဒီအာဆီယံအဖွဲ့ထဲမှာပါနေတာဘယ်လိုပဲဘာနဲ့တူလဲဆိုတော့အာဆီယံရဲ့ဒီဘုဖနတ်ထဲမှာဒီဂဲလုံကြီးဝင်လို့ဖြစ်နေတယ်အဲ့တော့အဲ့ဒီဂဲလုံကြီးရှိနေတဲ့မြာဒီအာဆီယံအဖွဲ့ဟာဒီအမေရိကန်နဲ့လက်တွဲလမ်းလျှောက်တဲ့အခါမှာဒီလိမ့်ဖဲလိမ့်ဖဲဖြစ်နေမယ်အဲ့တော့ဒါကြီးကိုဘယ်လိုလုပ်ပြီးတော့ကျော်လွှားရမလဲဆိုတာအာဆီယံမှာဒါအခက်အခဲတွေ့နေတာပေါ့
ဒါမှမဟုတ်ဦးအောင်ခင်အခုပြောပုံကဒီအာဆီယံအဖွဲ့အနေနဲ့ကလည်းပဲမြန်မာဟိုအဖွဲ့ဝင်နိုင်ငံဖြစ်နေထားရတဲ့အကြောင်းသူ့မှာထွေးမနိုင်မျိုးမရဖြစ်နေရတယ်တော်မြန်မာမရှိရင်အာဆီယံကအမေရိကန်တို့ဟလာတခြားဒီပြည်ပဆက်ဆံရေးမှာချုံးဝေသွားမဲ့သဘောမျိုးရောက်နေတာပေါ့လေအဲ့တော့ဒါကတော့ခုနကကျွန်တော်တို့ပြောနေတာကတော့ဒီပရင်းရှင်စရန်ပေါ်ထွက်လာပြီးတဲ့နောက်ပိုင်းမှာပေါ့မြန်မာကနေပြီးတော့အဲ့လိုနှုတ်ထွက်မယ်ဗာမယ်ဆိုတာကိုကျွန်တော်တို့ကကြိုပြီးတော့ခန့်မှန်းကြည့်တာပေါ့လေအခုလောလောဆယ်မှာဒီ AIPMC လို့ခေါ်ကြတဲ့ဒီအာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ပေါ့လေနော်သူတို့တွေကအခုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာဒီအထူးသဖြင့်မြန်မာနိုင်ငံအရေးကိုသူတို့ကဦးစိုက်ပြီးတော့လောက်ကင်ဆောင်ရွက်နေကြတယ်အခုလည်းပဲအာဆီယံညီလာခံမတိုင်ခင်မှာသူတို့ဖိလစ်ပိုင်နိုင်ငံသွားပြီးတော့ဖိလစ်ပိုင်ခေါင်းဆောင်နေနဲ့တွေ့ဆုံပြီးတော့သူတို့အခြေအနေအရရက်ကိုသူတို့ညှိနှိုင်းခဲ့တာဒါလေကျွန်တော်တို့ကြားလိုက်မိပါတယ်အဲ့တော့ဒီ AIPMC အဖွဲ့ထဲမှာပဲဒီအဖွဲ့ဝင်တယောက်အဖြစ်နဲ့ပါနေတဲ့ဥပိုလ်လာတဲ့အနေနဲ့ကနော်ဒီ AIPMC အဖွဲ့ကြီးရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်သူတို့ဘလောက်အထိလုပ်ပေးနိုင်မလဲဆိုတာနည်းနည်းတော့ပြောပြပါလား
ဟုတ်ကဲ့ခင်ဗျဒီ2004ခုနှစ်နှောင်းပိုင်းပေါ့နော်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာစတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးတော့ခုဆိုရင်တော့အဖွဲ့ဝင်အာဆီယံဖွဲ့ဝင်နိုင်ငံပေါင်း9နိုင်ငံမှာအဲကျွန်တော်တို့သက်ဆိုင်ရာအာဆီယံဒီမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်ဆောင်ရွက်မဲ့ AIPMC ဖွဲ့ကွဲတွေဟိုသက်ဆိုင်ရာနိုင်ငံတွေမှာထူထောင်ပြီးဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီရှစ်တောင်အာရှနိုင်ငံများအသင်းမှာဒီအဖွဲ့ဝင်နိုင်ငံတွေနဲ့ပတ်သက်ထူးသဖြင့်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိရောက်တိကျမဲ့မှန်ကန်တဲ့ဟို policy တွေပေါ့နော်မူဝါဒတွေချမှတ်ပြီးတော့မြန်မာနိုင်ငံမှာမျိုးသားချင်းပြန်တဲ့အစ်မြတ်ရေးနဲ့စစ်မှန်တဲ့ democracy အမြန်ဆုံးပေါ်ထွန်းလာရေးကိုဥတီဆောင်ရွက်သွားဖို့သူတို့ဒီကထားချိုးပန်းတာဖြစ်ပါတယ်အဲ့လိုချိုးပန်းတဲ့အခါမှာသူတို့ရဲ့ဟိုအဓိကအင်အားပမဟာမိတ်ကတော့အာဆီယံပြည်သူလူထုနဲ့နိုင်ငံတကာပါလီမန်အမတ်များနိုင်ငံတကာပါလီမန်များကိုအားပြုပါတယ်ခင်ဗျာကြမ်းမှုလို့လေကျွန်တော်တို့ကသူတို့နဲ့ကုလသမဂ္ဂနယ်ပယ်မှာဖြစ်စေနိုင်ငံတကာအခု IPU လို့ခေါ်တဲ့ Inter Parliamentary Union ပေါ့နော်နိုင်ငံတကာပါလီမန်များဆိုင်ရာကုလသမဂ္ဂပေါ့နော်အဲ့လိုနေရာတွေမှာဖြစ်စေပို့ပြီးတော့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုတွေလုပ်ပါတယ်အဓိကအဲ့လိုဆောင်ရွက်ခဲ့တဲ့အတွက်လေခနစ်အာဆီယံခေါင်းဆောင်မှုဒီပင်လေအပြန်လန်အားဖြစ်ပေါ့နော် AIPMC နဲ့အာဆီယံထိပ်တီးခေါင်းဆောင်တွေကြားထဲမှာအစိုးရတွေကြားထဲမှာပြန်လန်ချိတ်ဆက်မှုကတော့ဒီပြည်သူလူထုရဲ့အတန်ကိုထင်ဟပ်စေတဲ့အာဆီယံပါလီမန်အမတ်များရဲ့အတန်ကိုအစိုးရများကနားထောင်ပြီးတော့ဒီထက်ပိုပြီးတော့ထိရောက်တဲ့ မြန်မာနိုင်ငံနဲ့အထူးသဖြင့်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိရောက်တဲ့မူဝါဒတွေစည်းမျဉ်းစည်းကမ်းတွေဒီတာဝန်ခံဖြစ်ရှင်းနိုင်မယ့်နိနာတွေကိုကျွန်တော်တို့ကလည်းပဲအနီးကစောင့်ကြည့်ပြီးတော့ AIPMC နဲ့လက်တွဲပြီးတော့တင်ပြနိုင်မယ်အဲ့ဒါကိုအာဆီယံအစိုးရများကလင်းနဲ့စဉ်းစားလာတဲ့ဒီဂရီမြင့်လာတာနဲ့အမျှပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှု Civil Society လို့ခေါ်တဲ့ကျွန်တော်လူထုလူလန်းစားဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပါလီမန်အမတ်တွေရဲ့ဦးဆောင်မှုနဲ့အာဆီယံရဲ့မြန်မာနိုင်ငံပေါ်မှာထားရှိတဲ့စဉ်းစားချက်တွေဟာပို့ပြီးတော့ထိရောက်လာနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥပိုလ်လာတင်ခင်ဗျအခုလိုမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်လုံမန်းနေကြတာတွေကိုကြားသိရတော့လည်းပဲအားတက်စရာတစ်မျိုးပါပဲဒီတော့ဒီအာဆီယံအဖွဲ့ကြီးနဲ့မြန်မာတို့အနာဂတ်မှာဘယ်လိုဆက်ဆံသွားရမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ကိုဥအောင်နိုင်ဦးကဘယ်လိုများအမြင်ရှိပါလဲခင်ဗျဟ
ိုကျွန်တော်အမြင်ပြောရလို့ရှိလို့ရှိရင်တော့ဟလာကျွန်တော်တို့အာဆီယံနဲ့ဟလာဆက်ပြီးတော့ဆက်ဆံနေရမယ်ပြောနေဆိုနေရမယ်အာဆီယံကမြန်မာဆင်ဆိုးရပေါ်မှာဖိအားပေးနိုင်အောင်အလားခုနကပြောတဲ့ engagement လိုဟာမျိုးလုပ်တယ်ဆိုလို့ရှိရင်လည်းစနစ်ကြလှုပ်လာနိုင်အောင်လို့ဆက်ပြီးတော့ပြောနေရမယ်သဘောတော့ရှိတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ခုနကဒီ ASEAN ရဲ့ premium စာချုပ်နဲ့ပြန်ပြီးကောက်မယ်ဆိုလို့ရှိရင်တော့အဲ့ဒီ ASEAN premium စာချုပ်ကြီးဖြစ်တဲ့အချိန်လောက်ကမြန်မာပြည်မှာအစိုးရတဲ့ပေါ်ကောင်းပေါ်နေတဲ့အနေအထားမျိုးရှိနိုင်တယ်ခင်ဗျာအဲ့လိုအစိုးရတဲ့ဟာဆိုလို့ရှိရင်တော့ကျွန်တော်တို့ ASEAN ထဲမှာရှိနေတဲ့တခြားနိုင်ငံတွေပေါ့နော်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလာအိုဆိုကမ္ဘောဒီးယားတို့ဥမာဘရူနိုင်းဆိုတဲ့နိုင်ငံမျိုးတွေရှိကြတာပေါ့နော်အဲ့ဒီလိုပုံစံမျိုးဖြစ်နေမယ်ဆိုလို့ရှိရင်တော့မြန်မာစစ်အစိုးရကတော့ဒီအာဆီယံကပြည်မဲ့ကြိမ်တန်းနဲ့တော့အဲလွတ်သွားမဲ့သဘောရှိတယ်လို့ကျွန်တော်တော့ကြိုပြီးတော့ခံမှန်းမိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီအာဆီယံအဖွဲ့ကြီးကလည်းပဲခေါင်းဆောင်တွေအများစုဟာပြည်သူတွေကနေပြီးတော့ရွေးချယ်တင်မြှောက်ခဲ့တဲ့ဒီပါလီမန်ဒီမိုကရေစီစနစ်နဲ့နော်အာဏာရရှိထားတဲ့ခေါင်းဆောင်တွေဖြစ်ကြတော့ကဒီတိုင်းသူပြည်သားတွေရဲ့ခြေအနေတိုးတက်ကောင်းမွန်မှုဒီမိုကရေစီကျင့်စဉ်တွေပိုးပြီးတော့ထွန်းကားလာဖို့အတွက်သူတို့လည်းပဲအပြည်သားတော်ရှိကြမှာသိကြပါတယ်ဒီနှစ်နိုင်ငံဆက်ဆံရေးတွေမှာကိုယ်နိုင်ငံအကျိုးစီးပွားကိုကိုယ်တခုတည်းကြည့်တာမျိုးတွေရှိပေမဲ့လို့ဒီအာဆီယံအဖွဲ့ကြီးရဲ့လုပ်ငန်းစဉ်တွေထဲမှာကြတော့အဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးစီးပွားကိုအလုံးခြုံပြီးတော့ကြည့်မှာဖြစ်တဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံကိုလည်းပဲအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်သွားမှာကိုတော့သူတို့အနေနဲ့လိုလားလိမ့်မယ်လို့ကျွန်တော်တို့မထင်မှတ်မိပါဘူးဒီတော့ဒီအာဆီယံအဖွဲ့ကြီးရဲ့ပြည်ရှင်စရံပေါ်ထွက်လာဖို့ကိုတော့ကျွန်တော်တို့ကကြိုဆိုလက်ပါပဲဒီလိုအဖွဲ့ကြီးကပိုးပြီးတော့အဖွဲ့ဝင်နိုင်ငံတွေပေါ်မှာကြက်ကြက်မတ်မတ်နဲ့နော်ထိမ့်သိမ့်ပြီးတော့လုတ်ကင်သွားနိုင်မယ်ဆိုရင်ဒီအဖွဲ့ကြီးကလည်းပဲကမ္ဘာအလယ်မှာဂုံတိတ်ခါတက်လာဖို့ရှိပါတယ်နော်အဲ့တော့ဒီကနေ့ကျွန်တော်တို့စကပိုင်းအတွက်ကအချိန်ကန့်သတ်ချက်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်စကပိုင်းကိုတော့ကျွန်တော်တို့ဒီညနဲ့ပဲရန်နာပါလိမ့်မယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်ဒီအမေရိကန်အခြေစိုက်NCGUB ပြည်တော်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဥပိုလ်လှတင့်ဒီတိုင်းနိုင်ငံလန်ဒန်မြို့မှာရှိနေတဲ့သမိုင်းလေးလာသူပညာရှင်ဒေါက်တာဦးအောင်ခင်နဲ့ထိုင်းနိုင်ငံအခြေစိုက်မြန်မာအရေးလေးလာသူဦးအောင်နိုင်ဦးတို့ကိုကျေးဇူးတင်ရှိကြောင်း RFA ကိုစားပြောကြပါစီခင်ဗျာဒေါက်တာရှင်ပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစီရန်ကိုရေးဆွဲကြတဲ့ဟာအကြောင်းအချက်အခြေခံကတော့ဒီမြန်မာနိုင်ငံကြောင့်မို့လို့အာဆီယံအဖွဲ့မှာမျက်နှာပြရတာတွေများပြီးဒါတော့မြန်မာနိုင်ငံကိုဥတီပြီးရေးဆွဲတယ်လို့လည်းပဲအကဲပြပုံကိုတချို့ကတော့ဆိုကြပါတယ်။အဲဘယ်လိုပဲဖြစ်စေဒီပြည်ရှင်စရန်ပေါ်လာတဲ့အခါမှာအဖွဲ့ကြီးရဲ့စီးမျဉ်းစည်းကမ်းတွေကိုမလိုက်နာဘူးဒီအဖွဲ့ဝင်နိုင်ငံအများစုကဖြစ်ချင်တာကိုမလုပ်ဘူးဆိုလို့ရှိရင်ဒီအဖွဲ့ဝင်နိုင်ငံပေါ်မှာအရေးယူမှုအဆင့်ဆင့်နဲ့နောက်ပိတ်ဆုံးအဖွဲ့တွေကနေပြီးတော့ထုတ်ပြစ်တဲ့အဆင့်ထိအောင်အရေးယူနိုင်ဖို့အတွက်သူတို့ရေးဆွဲထားပါလေအဲ့တော့တကယ်လို့များအဲ့ဒီအခြေအနေတွေရောက်လာလို့မြန်မာနာအဖအစ်အစိုးရဟာဒီမိုကရေစီပေါ်ဆောင်ရေးကိုမလုပ်လို့ဟလာထုတ်ပြမယ်ဆိုရင်ဘယ်လိုများဖြစ်လာမလဲမြန်မာနာအဖအစ်အစိုးရအနေနဲ့ကရောအဲ့လိုအခြေအနေမျိုးကိုအရောက်ခံမလားဟလာတွေးတော့စရာတွေလည်းအများကြီးပေါ်လာပါတယ်ဒီအကြောင်းအချက်တွေကိုအခုကျွန်တော်တို့ဥစွာပထမလန်ဒန်မြို့အခြေစိုက်သမိုင်းလေးလာသူဆရာဒေါက်တာအောင်ခင်ကသုံးသပ်ဆွေးနွေးပြပါလားခင်ဗျအ
ဲ့ဒီအာဆီယံထိပ်သီးညီလာခံမှာသူတို့ဒီအာဆီယံအခြေခံဥပဒေလို့ပေါ်ပြသဘောဖြစ်တဲ့ဒီပဋိညာစာချုပ်ကိစ္စဆွေးနွေးတဲ့အခါမှာဒီအရေးယူတဲ့အချက်တွေသူဆွေးနွေးတာပေါ့မလိုက်နိုင်ဘယ်လိုအရေးယူမလဲစသဖြင့်ပေါ့ဗျာဆွေးနွေးတဲ့အခါမှာဒီဗမာကုသလေကဟိုမကြာခဏမျက်နှာပြက်ပြက်သွားတယ်ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကဒီ AP သတင်းတောက်ကိုပြောတာကိုကျွန်တော် AP သတင်းတွင်ကျွန်တော်ပတ်လိုက်ရတယ်ကျွန်တော်ဆိုလိုချင်တာတော့ ဒီအာဆီယံအဖွဲ့ဆိုတာအားလုံးပေါ့ဗျာဟိုအများသဘောတူမှဝိုင်းလို့ကြဟိုဘီလူကြီးမဆွတ်ဖက်ရေးပါညာဆိုပြီးတော့တော့အရေးယူမယ်လို့လည်းမရှိဘူးစီကံလည်းမရှိဘဲနဲ့လို့အချောင်းလောက်လာတာဒါမှမဟုတ်လေအစည်းအဝေးတွေအများကြီးထိုင်ရတာပေါ့ဘာမဆိုးဆိုးသူအစည်းအဝေးလှုပ်ပြီးမှသုံးကြတာသုံးပြတော့လေအားလုံးသဘောတူညီချက်ရရမှာဆိုပြီးသူကလှုပ်တယ်ပေါ့ဗျာအဲ့လိုလှုပ်လို့ရှိရင်နိုင်ငံတကာနိုင်ငံသဘောမတူတာနဲ့အာဆီယံကရှေ့ဆက်ပြီးတွားလို့မရတော့တဲ့သဘောမျိုးဖြစ်နေတယ်။ဆိုတော့ဒီ consensus ဆိုတဲ့ဒီအများသဘောတူညီချက်ကိုယူယူနေရတာပေါ့။အဲ့တော့အဲ့ဒါမျိုးကိုယူစရာမလိုဘဲနဲ့ဟလာဟိုမဲဆန္ဒပေးပြီးတော့ဟိုဆုံးဖြတ်တဲ့နည်းကိုကျင့်သုံးဖို့ဆိုပြီးတော့ဒီသောသောကပြောတဲ့ eminent person group ဆိုတဲ့တင်ရှားတဲ့ပုဂ္ဂိုလ်များဟိုရေးဆွဲတဲ့ပေါ့ဗျာမူကြမ်း48ပြည်နာမှာအဲ့ဒီမှာစာမျက်နှာ9မှာအဲ့လိုရေးထားတာကျွန်တော်တွေ့တယ်။ဒီအများသဘောတူမှလုပ်ရတဲ့အာဆီယံဒလေးကိုတော့ဆက်လက်ပြီးတော့ထိမ့်သိမ်းထားမယ်။ဒါပေမဲ့အများသဘောတူညီချက်မရဘဲနဲ့မဲဆန္ဒပေးပြီးတော့ကျင့်သုံးဖို့လည်းအကြံပေးထားတယ်။ဥပမာပေါ့ဗျာကိစ္စတစ်ခုမှအာဆီယံ10နိုင်ငံရှိတဲ့တဲကဟို3နိုင်ငံကသဘောမတူဆိုရင်3နိုင်ငံကိုပြီးဖယ်ထားမယ်။ဥပမာဖြစ်နိုင်တာတော့ဗမာရဲ့လာအိုရဲ့ကမ္ဘောဒီးယားရေပေါ့ဗျာအဲ့ဒီဘူကောင်၃ကောင်ကိုဘေးဖယ်ထားပြီးတော့ကျန်တဲ့ခုနိုင်ငံကအမေရိကန်နဲ့ဆက်ဆံမယ်ပေါ့ဗျာအဲ့ဒီသဘောမျိုးတွေဖြစ်နိုင်တာပေါ့အများကြီ
းဟုတ်ကဲ့ဆရာအခုဒီညီလာခံမှာကျွန်တော်တို့ဒီအခြေအနေအရရကိုသတင်းတွေကိုကြည့်ရတာပေါ့လေမြန်မာစစ်အစိုးရပေါ်မှာအဖွဲ့ဝင်နိုင်ငံတွေကတော်တော်ကိုပဲစိတ်ပြက်လက်ပြက်ရှိနေတယ်ဆိုတာဒီခေါင်းဆောင်တချို့ရဲ့ပြောကြားချက်တွေအရလည်းပဲကျွန်တော်တို့သိရတယ်သူတို့ပြုမှုဒီဆက်ဆံပုံတွေကိုလည်းကျွန်တော်တို့သဘောပေါက်မိတယ်ပေါ့လေအဲ့တော့ခေကာလာနဲ့ကိုက်ညီအောင်လို့နိုင်ငံအသီးသီးကပြောင်းလဲနေတဲ့အချိန်မှာဗမာအစိုးရကိုဒီမိုကရေစီလမ်းကြောင်းပေါ်တက်ခဲ့ပါဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်ပါဆိုပြီးသူတို့လည်းပဲသူတို့နီးနဲ့သူတို့တော့အနေချင်းတော့လည်းပြောခဲ့ကြမှာပေါ့လေဒါမှလည်းဘယ်လိုပဲဖြစ်ဖြစ်ဒီအနောက်အုပ်စုတွေကဖိအားပေးလာတဲ့အခါမှာအာဆီယံအဖွဲ့ကအရင်တုန်းကတစ်လျှောက်လုံးမြန်မာအစိုးရကိုကာကွယ်ပေးလာခဲ့တယ်အခုဒီနှစ်ပိုင်းအတွင်းကြာတော့မှပဲဗမာအစိုးရကိုသူတို့အနေနဲ့ကာကွယ်ပေးတော့မှာမဟုတ်ဘူးဗမာအစိုးရဟာဂရီတွေလည်းပဲအချင်းချင်းချိုးဖောက်ခဲ့တယ်ဆိုပြီးတော့ဒီလေတံတွေလည်းပဲအများကြီးကျွန်တော်တို့ကြားလာရတယ်အဲ့တော့ဒီအခုဖြစ်နေတဲ့အခြေအနေပေါ်မှာဒီမြန်မာနိုင်ငံညွန်ပေါင်းဆိုရအဖွဲ့ဝန်ကြီးဥပိုလာတဲ့အနေနဲ့ကြတော့ဘယ်လိုသုံးသပ်မိလဲဆိုတော့ကျွန်တော်တို့ကြားပြစီခင်ဗ
ျဟုတ်ကဲ့ခင်ဗျဒါကတော့ဟိုအင်မတန်မှရှင်းပါတယ်ခုနဆရာကြီးကောင်းခင်ပြောသွားသလိုပဲကျွန်တော်မြန်မာနိုင်ငံရဲ့ပြဿနာတွေဟာဒေသအတွင်းမှာတော်လကောင်နိုင်ငံတကာကိုတော်လကောင်ရိုက်ခတ်ခဲ့ပြီးတော့ထူးသဖြင့်တော့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဂုဏ်သိက္ခာကိုအချိန်ချင်းဖန်မှထိပါညွန်းနှွမ်းစေခဲ့တာအလုံးသိပဲဖြစ်ပါတယ်ထူးသဖြင့်တော့အရှေ့တောင်အာရှနိုင်ငံများကပါလီမန်အမတ်တွေကဘော civil society group ပေါ့နော်လူမှုလူလန်းစားအဖွဲ့အစည်းတွေကပါဒီကိစ္စတွေကိုလေးနဲ့ထားလာပြီးတော့2004ခုနှစ်လောက်ကစပြီးတော့သူတို့သက်ဆိုင်ရာအစိုးရတွေပေါ်မှာတိုက်တွန်းတောင်းဆိုမှုတွေဖိအားပေးမှုတွေလှုပ်လာကြတဲ့အတွက်ဒီ AIPMC လို့ခေါ်တဲ့ရှစ်တောင်အရှနိုင်ငံများဆိုင်ရာအမတ်များအသင်းရဲ့ကြိုးပမ်းမှုကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုနဲ့အဲ့ဒီရှစ်တောင်အရှနိုင်ငံများအမတ်များနဲ့ civil society အဖွဲ့အစည်းတွေရဲ့ပြည်သူလူထုတွေနဲ့ပူးပေါင်းဆောင်ရွက်မှုအရာလည်းပဲအာဆီယံနိုင်ငံများရဲ့အတွေးအခေါ်ဟာပြောင်းလာတယ်ဒီအပြင်မှာဒီဒေတာအတွင်းရဲ့ပြဿနာလို့သူတို့ကပြောပြောနေတဲ့ကိစ္စမှာကျွန်တော်တို့အနေနဲ့တိုက်တွန်းတာကလည်းဒေတာအတွင်းပြဿနာလို့ယူဆရင်ဒေတာအတွင်းမှာဖြည့်ရှင်းနိုင်အောင်လို့ဒေတာဆိုင်ရာအဖွဲ့အစည်းများဟာစီမင်းစည်းကမ်းတွေစနစ်တကျချိုးပန်းမှုတွေလေးနက်တဲ့ပြင်ဆင်ဆောင်ရွက်မှုတွေရှိတဲ့နယ်ဆိုတာကျွန်တော်တို့အစဉ်စိုက်တိုက်တွန်းခဲ့တာဖြစ်ပါတယ်အခုလည်းပဲကျွန်တော်တို့အနေနဲ့ကပြင်းစားတဲ့ထွက်ပေါ်လာသည့်တိုင်အောင်ခုနကပြောတဲ့တချို့ကိစ္စများမှာ consensus policy အစား democracy နည်းကြအများသဘောတူဆုံးဖြတ်ချက်တွေကိုထည့်သွင်းမစဉ်းစားဘူးဆိုခဲ့လို့ရှိရင်အာဆီယံဟာဘယ်လိုပြင်းစားတဲ့မျိုးကိုပဲလှုပ်လှုပ်ရှေ့လျှောက်မှာအဖွဲ့ဝင်နိုင်ငံများရဲ့ဂုဏ်သိက္ခာနဲ့ဖွဲ့စည်းရဲ့ဂုဏ်သိက္ခာကိုထိန်းသိမ်းနိုင်ဖို့လှမ်းဝေးသင့်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျ
အာဆီယံအဖွဲ့ရဲ့ဒီပြည်ညစ်စံဆိုတာတကယ်တမ်းအကောင့်ထဲပေါ်လာတဲ့အခါမှာဒီစီမင်းစည်းကမ်းတွေကိုမလိုက်နာလို့အရေးယူကြမယ်ပြုကြမယ်ဆိုရင်မြန်မာနိုင်ငံကတော့ဥစွာပထမဒီအရေးယူခံမဲ့နိုင်ငံလို့ပဲမြင်နေကြတာပေါ့လေအဲ့တော့အဲ့လိုများဖြစ်လာရင်မြန်မာအစ်အစိုးရအနေနဲ့ဘယ်လိုသဘောထားမလဲဆိုတာလည်းစဉ်းစားစရာတစ်ချက်ဖြစ်လာတာပေါ့လေအဲ့တော့ဒီမြန်မာအရေးကိုအမြဲမပြတ်လေ့လာနေတဲ့ဒီဥအောင်နိုင်ဦးအနေနဲ့နားဘယ်လိုများသုံးသပ်မိလဲခင်ဗျပြောပါဦး
ကျွန်တော်တို့ဟလာဒီဆစ်ဆိုးရလက်ထက်မှာတော့ကျွန်တော်တော့တိတ်တော့ဖြူဖြူဖြူတော့မမြင်ဘူးခင်ဗျတကယ်လို့ဟလာဒီတနေ့နေ့အတွင်းမှာဒါမှမဟုတ်၃နှစ်နှစ်အတွင်းမှာအခုဒီအာဆီယံပြည်ညင်စာချုပ်ကြီးများပြီးသွားလို့ရှိလို့ရှင်မြန်မာဆစ်ဆိုးရကဒီဒ ီစာချုပ်တိုင်းမလိုက်နိုင်ဘူးဆိုရင်မြန်မာစစ်ဆေးရကိုအထုတ်ပြနိုင်တယ်လို့ပယ်ပြနိုင်တယ်လို့ဆိုတော့ဒီဆွေးနွေးချက်မျိုးကိုကျွန်တော်တို့ကြားနေရပါတယ်။ဒါပေမဲ့ကျွန်တော်အမြင်ကပြောရလို့ရှိလို့ရှင်တော့ဒီစာချုပ်ဒီတကယ်တမ်းဖြစ်လာတယ်ဆိုလို့ရှိရင်စစ်ဆေးရကသူနဲ့မကိုက်တဲ့အတွက်အာဆီယံတွေကအာထွက်တာမျိုးအာဆီယံကိုဂရုမစိုက်ပဲသွားတာမျိုးအဲလုံနိုင်ပါလေအဲခုလိုဟလာအနေထားမျိုးပေါ့နော်ဒီကျွန်တော်တို့ဒီပထဝီနိုင်ငံရဲ့အနေထားတွေအထူးသဖြင့်တရုတ်အိန္ဒိယမြန်မာနဲ့ဆက်ဆံနေမြန်မာနိုင်ငံနဲ့ထူးထူးခြားခြားဆက်ဆံနေတဲ့အခြေအနေမှာဆိုလို့ရှိရင်မြန်မာစစ်ဆိုးရအနေနဲ့အာဆီယံကိုဂရုမစိုက်တဲ့ပယ်ကောင်းပယ်နိုင်တဲ့အနေထားမျိုးတွေအများကြီးတွေ့ရတယ်ခင်ဗျအဲ့တော့အဲ့တော့အဲ့ဒီလိုအနေထားဟာဘာကိုပြသလဲဆိုတော့ဒီဆစ်ဆူရခေါင်းဆောင်တွေရဲ့ရှင်းပြမှုပေါ့ဗျာနော်ဒီနောက်ပြီးတော့အမျှော်မြင်နေမှုပေါ့နော်ဒါကိုပေါ်ပြတယ်ခင်ဗျာကျွန်တော်တို့ဒီကဘာပေါ်မှာကြည့်မယ်ဆိုရင်ဒီဥရောပနိုင်ငံတွေကဆိုလို့ရှိရင်လည်းစုပေါင်းပြီးတော့ဥရောပသမဂ္ဂဆိုပြီးတော့စီးပွားရေးနိုင်ငံရေးလူမှုရေးစီးရေးရသူများနဲ့ဟလာအပြတ်ရှင်နိုင်အောင်ကြိုးစားနေကြပါတယ်ဒီအာဖရိကမှာဆိုရင်လည်းအင်ကအိုယူလို့ဖွဲ့ရနေပြီးတော့အခုတော့ African Union ဆိုဖွဲ့ထားတာရှိတယ်ဒီ ASEAN ဆိုလို့ရှိရင်လည်းဒီတရုတ်နိုင်ငံတို့အိန္ဒိယနိုင်ငံတို့ဟလာ American ဆက်တဖြင့်ဒီတွင်ဒီဒေတာတွင်မှာရောနိုင်ငံတကာအရာရောနောက်တစ်ခါဟလာနေကြမဲ့ပြဿနာတွေဖြစ်တဲ့ဒီ DCI မှုတွေဒီခုနလိုဟလာဒီနှစ်တုတ်ကွေးယောဂါလိုဖြစ်တဲ့ဟာမျိုးတွေဆက်တဖြင့်ဒီလိုကိစ္စမျိုးတွေပါဝင်စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုနိုင်ငံတကာနဲ့ပြန်ဆိုင်နေမှုအတွက်ကိုဆိုလို့ရှိရင်ပူးပေါင်းပြီးတော့ဆောင်ရွက်ရမယ်အဖွဲ့အစည်းတစ်ခုနဲ့တည်တည်ချာချာဟလာတုံ့ပြန်ရမယ်ဆိုတဲ့ရည်ရှိဟလာ2025 2020ဆက်တဖြင့်ရည်ရှိမျှော်မှန်းချက်တွေရှိနေတယ်ခင်ဗျအဲ့တော့ကျွန်တော်တို့နိုင်ငံဟာဆိုလို့ရှိရင်လည်းတနိုင်ငံနဲ့တကယ်တမ်းကျရင်ရည်တည်ရင်ခုနလိုစီးပွားရေးရပူးပေါင်းဆောင်ရွက်မှုတွေရောလုံခြုံရေးရတွေရောတကယ်တမ်းတော့ဟလာရည်တည်နိုင်မှုဖြစ်တယ်ဗျအဲ့တော့ရည်ရှိမြင်နဲ့ကြည့်ဖို့လိုတယ်ဟလာအာဆီယံနိုင်ငံတွေကအခုလိုပြည်ညာစာချုပ်ကြီးအလုပ်လာပြီးတော့မြန်မာစစ်ဆေးရကိုပယ်ဖို့စဉ်းစားတယ်ဆိုတဲ့ပုံစံမျိုးနဲ့စဉ်းစားတယ်ဆိုလို့ရှိရင်တော့စစ်ဆေးရဘက်ကလည်းတော်တော်လေးကိုအမျှော်မြင်နေသေးတယ်အဲ့လိုအယူအဆမျိုးရှိရင်ပြင်တဲ့ပုံပြီးတော့အာဆီယံနဲ့တည်တည်ချာချာပူးပေါင်းဆောင်ရွက်နိုင်မှုအတွက်နည်းလမ်းတွေကိုတည်တည်ချာချာရှာတဲ့လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ခုနကဦးအောင်နိုင်ဦးပြောသွားတာဒီမြန်မာနာဖစစ်ဆေးရအနေနဲ့ကနော်သူတို့လှုပ်ချင်အောင်မလှုပ်ရတော့ဘူးအာဆီယံဖွဲ့ကြီးရဲ့အကာအကွယ်ကိုမရတော့ဘူးဆိုပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်ကနေပြီးတော့နှုတ်ထွက်သွားမယ်ဆိုရင်တိုင်းပြည်အတွက်နစ်နာစရာတွေဖြစ်မလာဘူးလားနောက်ပြီးတော့တိုင်းပြည်ကပိုးပြီးတော့ဒီခင်းနောက်ကိုဆွဲသွားမယ်ဆိုတာကဖြစ်မလာနိုင်ဘူးလားခင်ဗျဆရာဦးအောင်ခင်ဘယ်လိုများအဲ့ဒီကိစ္စပေါ်မှာမြင်မိလဲခင်ဗ
ျဒီမမစစ်အစိုးရရဲ့ပြဿနာကသူကဒီအပြည့်ပြည့်ဆိုင်ရာရဲ့ delay ကိုသူနားမလဲစားလေးလဲမလေးစားဘူးနားလဲမလဲဘူးဂယူလဲမဆိုင်ဘူးပေါ့ဗျာဆိုတော့ तू ကထင်တာကလို့အစည်းအဝေးပွဲတွေမှာဟလာဟိုအခုလဲပဲဒီပြီးခဲ့တဲ့ဒီစေဘူးထိပ်ပြီးညီလာခံမှာလဲဖိလစ်ပိုင်သမရထုတ်ပြန်နေကြီးညာချက်မှာဒီအမျိုးသားပြန်လဲပြည်ညာရေးလှုပ်ဖို့တိမ့်သိမ့်ထားသူတွေကိုလှုပ်ပေးဖို့ပါတီစုံပါဝင်တဲ့ဆွေးနွေးပွဲလှုပ်ဖို့အစချက်သဖြင့်အာဆီယံအသင်းကတောင်းဆိုတယ်လို့ဆိုပြီးဖော်ပြတာပဲလို့တောင်းဆိုတယ်လို့ဖော်ပြတာအင်မတန်လေးနေတဲ့ကိစ္စဒါလောက်ကိုအဲ့တော့သူများကတောင်းဆိုလို့မေတ္တာရက်ခဏဟူဂရုမစိုက်ဘူးဆိုတဲ့ပုံစံမျိုးပေါ့ဗျာဆိုတော့ဒီနေရာမှာကျွန်တော်တခုဒီလိုဖြစ်လာတာလေဘုရုကြောင့်လေဆိုတော့ဒီနာအဖဟူဒီအေးအေးယူဖို့ဖြစ်လာတဲ့ဒါဘုရုကြောင့်နာအဖကြောင့်ပဲလို့ဖြစ်လာတာပဲဗျာဟိုအားလုံးပြန်စဉ်းစားကြည့်မယ်ဆိုရင်အရင်တော့ကကျွန်တော်တို့နာအဖအာဆီယံဆက်ဆံရေးမှာဒီနာဖရဲ့ဒီပင်းအကျံဖဲမှုကအာဆီယံအစိုးရတွေကိုတုံ့လုတ်သွားတယ်လို့ပြောနိုင်တယ်။ဒီဒီပင်းအရေးခင်းကိုဒီသမိုင်းမှတ်တိုင်အဖြစ်နဲ့သတ်မှတ်ရမယ်လို့ကျွန်တော်တင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီဒီပင်းမတိုင်ခင်ကနာဖအာဆီယံဆက်ဆံရေးကတလောက်အခြေအနေမဆိုးဘူးပြ။ဆိုတော့နာဖပြောတာကိုအာဆီယံကလက်ခံပြီးတော့ဖြစ်နိုးဖြစ်နိုးနဲ့ဒီစောင့်ကြည့်တဲ့အခြေအနေပဲရှိတယ်။ဒါပေမဲ့ဒီပင်းနောက်ပိုင်းမှာအာဆီယံနာဖဆက်ဆံရေးကလုံးဝချာနာသွားတယ်။ဒါကြောင့်မို့လို့ဒီဒီပိုင်းလူလူလှုပ်ရှားမှုဟာအချီးအနှီးဖြစ်မသွားဘဲနဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ပြောနိုင်တယ်။အားလုံးသိပါတယ်ဒီဒီပိုင်းနောက်ပိုင်းမှာဒီအာဆီယံကအခုအရင်ကဟိုနိုင်ငံကြီးဝင်ကြီးဦးဝင်းအောင်တို့ဦးခင်မောင်ဝင်းတို့လှုပ်ပြီးတော့ဟိုအာဆီယံနိုင်ငံတွေတွားပြီးရှင်းပြတာတို့ဘာလို့လှုပ်ရတယ်။အဲ့တော့ဒီနာဖဆိုတဲ့လူမိုက်အစိုးရကိုဘယ်လိုလှုပ်ပြီးတော့ကင်တွယ်မလဲဆိုတာနာဒီအာဆီယံအစိုးရတွေစဉ်းစားလာတယ်။ဆိုတော့2003ခုနှစ်ဟလာဒီဇူလမှာကျင်းပတဲ့အာဆီယံဝန်ကြီးများစည်းဝေးပွဲမှာဟလာအမျိုးသားပြန်လည်ပြည်ညာရေးလှုပ်ဖို့ဒေါ်စုလှုပ်ပေးဖို့ဒီတိုင်းပဲပြောလာတာပဲဆိုတော့ဒီအာဆီယံအသင်းတွေကဒါဆပြီးတော့ဒီပိုင်းနောက်ပိုင်းမှာနာဖာကို အပြင်းထန်ဝေဖန်ပြီးတော့ပြောလာတာမကြုံစဘူးဖြစ်တဲ့အတွက်နားဖာလေးနဲ့လန့်သွားတယ်ဒါမှမဟုတ်ဦးဝင်းအောင်တို့ဦးခွင်မောင်ကြီးတို့လှုပ်ပြီးတော့ရှင်းခိုင်းတာဆိုအဲ့ဒီနောက်ပိုင်းမှာငလာဒီ2005ခုနှစ်ဒီလောက်ရောက်လာတဲ့အခါကျတော့ဒီနားဖာနိုင်ငံကြီးလမ်းညွန်အကောင့်ထဲပေါ်ရေးဒေါ်စုလှုပ်ပြီးနောက်ပြီးတော့အာဆီယံဥက္ကဋ္ဌမလုပ်ရေးစတဲ့ပြဿနာ၃ခုအဲ့ဒီ၃ခုကအားလုံးတွန်တွဲလာတယ်ဆိုတော့အဲ့ဒီကိစ္စတွေအားလုံးကိုဒီခုနဥပိုလ်လန့်တို့ရေဒီအာဆီယံပါတီမန်အဖွဲ့အစည်းတွေလိုက်ပြီးတော့ဒါတွေစော်ဟောတယ်ဒေါ်လာတော်ကြာကြာဆိုတော့အဲ့ဒီမှာအကုန်လုံးရောသွားတာပေါ့ဗျာအဲ့ဒီအချိန်မှာနောက်တခါမှတ်မိပါလိမ့်မယ်ခင်ဗျားတို့ဟာဗတ်တူတူအစီရင်ကစားတွက်လာပြီးနာဖာကိုလုံခြုံရေးကောင်စီမှာတင်ပြီးလုပ်ဖို့အဲ့ဒါကိုလည်းအာဆီယံပါတီမန်အမတ်ကြီးကသဘောတူတယ်ဆိုတော့အဲ့ဒါမျိုးတွေပေါ့ဗျာဟိုနောက်လျှောက်ဖြစ်လာတာဒီပေးရင်နောက်ပိုင်းမှာဖြစ်လာတာဒီနာအပအစိုးရကဒီလူမိုက်ဆန်ဆန်တပင်းရင်မှာဒီအချမ်းဖက်တဲ့ကိစ္စကိုလက်မခံနိုင်ဘူးရလူတွေကအခုတော့ဒါကိုသူကဆက်ဆံနေလို့မပြောတာပဲမပြောပြင်နေသူလက်မခံဘူးအဲ့တော့အခုဒီနာအပကလည်းပဲဒီဥစ္စာပြောတော့မပြောဘူးဒါပေမဲ့တကယ်တကယ်ကျတော့ဟိုပြီးခဲ့တဲ့နှစ်ကဟိုဝင်ဘလူးလဲဟိုဟိုမလေးရှားနိုင်ငံသားရဲ့ဝင်ကြီးတွားဖို့ကိစ္စမှာတခါတည်းထိထားတယ်ဘာလို့လဲဆိုတော့ဟိုဒေါ်စုနဲ့တွေ့ရင်လို့လို့ပြောတဲ့အတွက်ဆိုပြီးတော့ဆိုတော့အဲ့တော့ဒေါ်စုနဲ့တွေ့ရင်လို့ပြောတယ်ဆိုတဲ့လူဆိုလို့ရှိရင်ဘလောက်ကြီးယာရုကြီးမလာဘူးဆိုတဲ့ဟာမျိုးပေါ့ဗျာဆိုတော့ဒီအပီပီဆိုင်ရာဥပဒေတို့ဘာတို့ဒီအပီပီဆိုင်ရာဒလေထုံးစံတို့ rule of the game တို့ဒီဗမာဒီစစ်ဘူကနားမမလဲပဲဗျာအဲ့တော့ तू ကထင်အမြင်အကုန်လောက်တာပေါ့အဲ့တော့အကုန်လောက်တာကိုခင်ဗျနားလဲနူးနဲ့စောင့်ကြည့်နေလို့မရဘူးအဲ့တော့တဖြည်းဖြည်းနဲ့ဒီအာဆီယံဘဝကလည်းဘယ်လိုဖြစ်လဲဆိုတော့ဒီနဝနန္ဒီနာဖငခုံးမကြောင်ဒီအာဆီယံလေကြီးကပုတ်တော်မယ်အဖြစ်ရောက်တယ်အဲ့တော့နာဖကအာနာဝင်နေပေါ့ဗျာနာဖရသက်ပံအာနာယူထားကျင်တာနဲ့ပဲဒီအာဆီယံကလိုက်ပြီးတော့ဟိုနာဖအလိုလိုက်ပြီးတော့ဟိုနာမည်ပြက်ခါမလားဆိုတဲ့ပြဿနာပေါ့ဗျာသူမေးလာတာပေါ့နောက်ကြတော့ကျွန်တော်မြင်တာဘယ်လိုဖြစ်လာလဲဆိုတော့ဒီအမေရိကန်နဲ့ဆက်ဆံရေးမှာအများဆုံးပြည်လာတာအမေရိကန်ကလည်းဗမာအစိုးရကိုတန်ခတ်ရေးယူတယ်ဒီဗမာစစ်အစိုးရကိုလူမိုက်လို့အမေရိကန်လည်းသတ်မှတ်တာတယ်ဆိုတော့အမေရိကန်အာဆီယံဆက်ဆံရေးဟာအာဆီယံဗမာဆက်ဆံရေးတဲ့အများကြီးအစားပေါင်းထောင်ပေါင်းများစွာပူပြီးတော့ကြီးမားတာပေါ့ဗျာအဲ့တော့အမေရိကန်နဲ့ဆက်ဆံရေးကိုဒီအာဆီယံကဘယ်အပြက်ခံလို့ဖြစ်မလဲအဲ့ဒီအခါမှာဗမာအစိုးရကဒီအာဆီယံအဖွဲ့ထဲမှာပါနေတာဘယ်လိုဘာနဲ့တူလဲဆိုတော့အာဆီယံရဲ့ဒီဘုတ်ပနတ်ထဲမှာဒီဂဲလုံးကြီးဝင်လို့ဖြစ်နေတယ်အဲ့တော့အဲ့ဒီဂဲလုံးကြီးရှိနေသည်မြားဒီအာဆီယံအဖွဲ့ဟာဒီအမေရိကန်နဲ့လက်တွဲလမ်းလျှောက်တဲ့အခါမှာဒီလိမ့်ဖဲဖြစ်နေမယ်အဲ့တော့ဒါကြီးကိုဘယ်လိုလုပ်ပြီးတော့ကျော်လွှားရမလဲဆိုတာအာဆီယံမှာဒါအခက်အခဲတွေ့နေတာပေါ့
ဒါမှမဟုတ်ဆရာဦးအောင်ခင်အခုပြောပုံကဒီအာဆီယံအဖွဲ့အနေနဲ့ကလည်းပဲမြန်မာဟိုအဖွဲ့ဝင်နိုင်ငံဖြစ်နေထားတာတွေတော့ကြောင့်သူ့မှာထွေးမနိုင်မျိုးမရဖြစ်နေရတယ်ဒါတော့မြန်မာမရှိရင်အာဆီယံကအမေရိကန်တို့ဟလာတခြားဒီပြည်ပဆက်ဆံရေးမှာချောမွေသွားမဲ့သဘောမျိုးရောက်နေတာပေါ့လေအဲ့တော့ဒါကတော့ခုနကကျွန်တော်တို့ပြောနေတာကတော့ဒီပရင်းချင်းစရန်ပေါ်ထွက်လာပြီးတဲ့နောက်ပိုင်းမှာပေါ့မြန်မာကနေပြီးတော့အဲ့လိုနှုတ်ထွက်မယ်ဗာမယ်ဆိုတာကိုကျွန်တော်တို့ကကြိုပြီးတော့ခံမှန်းကြည့်တာပေါ့လေအခုလောလောဆယ်မှာဒီ AIPMC လို့ခေါ်ကြတဲ့ဒီအာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ပေါ့လေနော်သူတို့တွေကအခုလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာဒီအထူးသဖြင့်မြန်မာနိုင်ငံအရေးကိုသူတို့ကဦးစိုက်ပြီးတော့လုပ်ကင်ဆောင်ရွက်နေကြတယ်အခုလည်းပဲအာဆီယံညီလာခံမတိုင်ခင်မှာသူတို့ဖိလစ်ပိုင်နိုင်ငံသွားပြီးတော့ဖိလစ်ပိုင်ခေါင်းဆောင်အနေနဲ့တွေ့ဆုံပြီးတော့သူတို့အခြေအနေအရရကိုသူတို့ညှိနှိုင်းခဲ့တာလည်းကျွန်တော်တို့ကြားလိုက်မိပါတယ်အဲ့တော့ဒီ AIPMC အဖွဲ့ထဲမှာပဲဒီအဖွဲ့ဝင်တယောက်အဖြစ်နဲ့ပါနေတဲ့ဥပိုလာတင်အနေနဲ့ကနော်ဒီ AIPMC အဖွဲ့ကြီးရဲ့လုပ်ငန်းအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်သူတို့ဘယ်လောက်အထိလုပ်ပေးနိုင်မလဲဆိုတာနည်းနည်းတော့ပြောပြပါလားခင်ဗျ
ဟုတ်ကဲ့ခင်ဗျဒီ2004ခုနှစ်နှောင်းပိုင်းပေါ့နော်မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာစတင်ဖွဲ့စည်းခဲ့တဲ့အချိန်ကစပြီးတော့ခုဆိုရင်တော့အဖွဲ့ဝင်အာဆီယံဖွဲ့ဝင်နိုင်ငံပေါင်း9နိုင်ငံမှာအဲကျွန်တော်တို့သက်ဆိုင်ရာအာဆီယံဒီမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုအတွက်ဆောင်ရွက်မဲ့ AIPMC အဖွဲ့ကွဲတွေဟိုသက်ဆိုင်ရာနိုင်ငံတွေမှာထူထောင်ပြီးဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီရှေ့တောင်အာရှနိုင်ငံများအသင်းမှာဒီအဖွဲ့ဝင်နိုင်ငံတွေနဲ့ပတ်သက်ထူးထူးဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိရောက်တိကျမဲ့မှန်ကန်တဲ့ဟို policy တွေပေါ့နော်မူဝါဒတွေချမှတ်ပြီးတော့မြန်မာနိုင်ငံမှာမျိုးသားချင်းပြန်တဲ့အစ်မြတ်ရေးနဲ့စစ်မှန်တဲ့ democracy အမြန်ဆုံးပေါ်ထွန်းလာရေးကိုဥတီဆောင်ရွက်သွားဖို့တို့ဓိကထားကြိုးပမ်းတာဖြစ်ပါတယ်အဲ့လိုကြိုးပမ်းတဲ့အခါမှာတို့ရဲ့ဟိုအဓိကအင်အားပမဟာမိတ်ကတော့အာဆီယံပြည်သူလူထုနဲ့နိုင်ငံတကာပါလီမန်အမတ်များနိုင်ငံတကာပါလီမန်များကိုအားပြုပါတယ်ခင်ဗျ။ဒါ ကြမ်းမှုလို့လေကျွန်တော်တို့ကသူတို့နဲ့ကုလသမဂ္ဂနယ်ပယ်မှာဖြစ်စေနိုင်ငံတကာအခု IPU လို့ခေါ်တဲ့ Inter Parliamentary Union ပေါ့နော်နိုင်ငံတကာပါလီမန်များဆိုင်ရာကုလသမဂ္ဂပေါ့နော်အဲ့ဒီလိုနေရာတွေမှာဖြစ်စေပို့ပြီးတော့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်မှုတွေလုပ်ပါတယ်အဓိကအဲ့လိုဆောင်ရွက်ခဲ့တဲ့အတွက်လဲကနေ့အာဆီယံခေါင်းဆောင်မှုဒီပင်လည်းအပြန်လန်အားဖြင့်ပေါ့နော် AIPMC နဲ့အာဆီယံအထိပ်တီးခေါင်းဆောင်တွေကြားထဲမှာအစိုးရတွေကြားထဲမှာပြန်လည်ချိတ်ဆက်မှုကတော့ဒီပြည်သူလူထုရဲ့အတန်ကိုထင်ဟပ်စေတဲ့အာဆီယံပါလီမန်အမတ်များရဲ့အတန်ကိုအစိုးရများကနားထောင်ပြီးတော့ဒီထက်ပိုပြီးတော့ထိရောက်တဲ့မြန်မာနိုင်ငံနဲ့အထူးသဖြင့်တော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထိရောက်တဲ့မူဝါဒတွေစင်မြင့်စည်းကမ်းတွေဒီတာဝန်ခံဖြစ်ရှင်းနိုင်မယ့်နိနာတွေကိုကျွန်တော်တို့ကလည်းပဲအနီးကစောင့်ကြည့်ပြီးတော့ AIPMC နဲ့လက်တွဲပြီးတော့တင်ပြနိုင်မယ်အဲ့ဒါကိုအာဆီယံအစိုးရများကလေးနဲ့စဉ်းစားလာတဲ့ဒီဂရီမြင့်လာတာနဲ့အမျှပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှု Civil Society လို့ခေါ်တဲ့ကျွန်တော်လူထုလူလန်းစားဖွဲ့စည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ပါလီမန်မတ်တွေရဲ့ဦးဆောင်မှုနဲ့အာဆီယံရဲ့မြန်မာနိုင်ငံပေါ်မှာထားရှိတဲ့စဉ်းစားချက်တွေဟာပို့ပြီးတော့ထိရောက်လာနိုင်မယ်လို့ကျွန်တော်တို့အဲ့လိုမျှော်လင့်ပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥပိုလ်လာတင်ခင်ဗျအခုလိုမြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်လုံမန်းနေကြတာတွေကိုကြားသိရတော့လည်းပဲအားတက်စရာတမျိုးပါပဲဒီတော့ဒီအာဆီယံအဖွဲ့ကြီးနဲ့မြန်မာတို့အနာဂတ်မှာဘယ်လိုဆက်ဆံသွားရမယ်ဆိုတာတွေနဲ့ပတ်သက်ပြီးတော့ကဥအောင်နိုင်ဦးကဘယ်လိုများအမြင်ရှိပါသလဲခင်ဗျ။
ကျွန်တော်အမြင်ပြောရလို့ရှိလို့ရှိရင်တော့ဟလာကျွန်တော်တို့အာဆီယံနဲ့ဟလာဆက်ပြီးတော့ဆက်ဆံနေရမယ်ပြောနေဆိုနေရမယ်အာဆီယံကမြန်မာစစ်ဆိုးရအပေါ်မှာအပြားပေးနိုင်အောင်ဟလာခုနကပြောတဲ့ engagement လို့ဟာမျိုးလုပ်တယ်ဆိုလို့ရှိရင်လည်းစနစ်ကြလှုပ်လာနိုင်အောင်လို့ဆက်ပြီးတော့ပြောနေရမယ်သဘောတော့ရှိတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ခုနကဒီအာဆီယံရဲ့ premium စာချုပ်နဲ့ပြန်ပြီးကောက်မယ်ဆိုလို့ရှိရင်တော့အဲ့ဒီအာဆီယံ premium စာချုပ်ကြီးဖြစ်တဲ့အချိန်လောက်ကမြန်မာပြည်မှာအစိုးရတဲ့ပေါ်ကောင်းပေါ်နေတဲ့အနေအထားမျိုးရှိနိုင်တယ်ခင်ဗျအဲ့လိုအစိုးရတဲ့ဟာဆိုလို့ရှိရင်တော့ကျွန်တော်တို့အာဆီယံထဲမှာရှိနေတဲ့တခြားနိုင်ငံတွေပေါ့နော်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီလာအိုဆိုကမ္ဘောဒီးယားတို့ဥပမာဘရူနိုင်းဆိုတဲ့နိုင်ငံမျိုးတွေရှိကြတာပေါ့နော်အဲ့ဒီလိုပုံစံမျိုးဖြစ်နေမယ်ဆိုလို့ရှိရင်တော့မြန်မာအစိုးရကတော့ဒီအာဆီယံကပြိမဲ့ကြိမ်တန်းနဲ့တော့အဲလွတ်သွားမယ်သဘောရှိတယ်လို့ကျွန်တော်တော့ကြိုပြီးတော့ခံမှန်းမိပါတယ်ခင်ဗျ
ဟုတ်ကဲ့ဒီအာဆီယံအဖွဲ့ကြီးကလည်းပဲခေါင်းဆောင်တွေအများစုဟာပြည်သူတွေကနေပြီးတော့ရွေးချယ်တင်မြှောက်ခဲ့တဲ့ဒီပါလီမန်ဒီမိုကရေစီစနစ်နဲ့เนาะအာဏာရရှိချတဲ့ခေါင်းဆောင်တွေဖြစ်ကြတော့ကဒီတိုင်းသူပြည်သားတွေရဲ့ခြေအနေတိုးတက်ကောင်းမွန်မှုဒီမိုကရေစီကျင့်စဉ်တွေပိုးပြီးတော့ထွန်းကားလာဖို့အတွက်သူတို့လည်းပဲအာသီသတော်ရှိကြမှာသေးကြပါတယ်ဒီနှစ်နိုင်ငံဆက်ဆံရေးတွေမှာကိုယ်နိုင်ငံအကျိုးစီးပွားကိုကိုတခုတည်းကြည်တာမျိုးတွေရှိပေမဲ့လို့ဒီအာဆီယံအဖွဲ့ကြီးရဲ့လုပ်ငန်းစဉ်တွေထဲမှာကြတော့အဖွဲ့ဝင်နိုင်ငံတွေရဲ့အကျိုးစီးပွားကိုအလုံးခြုံပြီးတော့ကြည်မှာဖြစ်တဲ့အတွက်ကြောင့်ဒီမြန်မာနိုင်ငံကိုလည်းပဲအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်သွားမှာကိုတော့သူတို့အနေနဲ့လိုလားလိမ့်မယ်လို့ကျွန်တော်တို့မထင်မှတ်မိပါဘူးဒီတော့ဒီအာဆီယံအဖွဲ့ကြီးရဲ့ပြည်ညစ်စရန်ပေါ်ထွက်လာဖို့ကိုတော့ကျွန်တော်တို့ကကြိုဆိုလက်ပါပဲဒီလိုအဖွဲ့ကြီးကပိုးပြီးတော့အဖွဲ့ဝင်နိုင်ငံတွေပေါ်မှာကြက်ကြက်မတ်မတ်နဲ့နော်ထိန်းသိမ်းပြီးတော့လုတ်ကင်သွားနိုင်မယ်ဆိုရင်ဒီအဖွဲ့ကြီးကလည်းပဲကမ္ဘာအလယ်မှာဂုံတိတ်ခါတက်လာဖို့ရှိပါတယ်နော်အဲ့တော့ဒီကနေ့ကျွန်တော်တို့ဇကဝိုင်းအတွက်ကအချိန်ကန့်သတ်ချက်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဇကဝိုင်းကိုတော့ကျွန်တော်တို့ဒီညနဲ့ပဲရန်နာပါလိမ့်မယ်ခင်ဗျာအခုလိုပါဝင်ဆွေးနွေးပေးကြတဲ့အတွက်ကြောင့်ဒီအမေရိကန်အခြေစိုက် NCGUB ပြည်တော်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရအဖွဲ့ဝင်ဥပိုလ်လှတင့်ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိနေတဲ့သမိုင်းလေးလာသူပညာရှင်ဒေါက်တာဦးအောင်ခင်နဲ့ထိုင်းနိုင်ငံအခြေစိုက်မြမအရေးလေးလာသူဦးအောင်နိုင်ဦးတို့ကိုကျေးဇူးတင်ရှိကြောင်း RFA ကိုစားပြောကြားပြစီခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ